ခုနားဆင်ကြားမှာကတော့ကြည်မေတင်ဆက်တဲ့ချစ်ကပါငယ်လေးတဲကချစ်သူများကန္တာဖြစ်ပါလေ
။မင်္ဂလာပါတူတူမလေးတို့ရေ။စာရေးဆရာတူကအိယာမနိုးထသူများအတွက်သာထိုနေ့သည်နေ့သည့်ဖြစ်သည်လို့ပြောထားတယ်။မင်းတို့ရောအိယာကနိုးတာနဲ့ဒါနေ့သည့်ဖြစ်ကြောင်းကိုသိရှိလိုက်ခြင်းဟာတတိပြုမိလိုက်ခြင်းပဲဖြစ်တယ်။ဒီနေ့ကြီးမြတ်အစီအစဉ်မှာတတိပြုမိခြင်းနဲ့ဆက်ဆက်ပြီးစဉ်းစားကြရအောင်နော်။ဘယ်ချိန်နေမှာမဆိုပြည့်ပြည့်ဝဝအသိရှိလာခြင်းဟာတတိပြုမိခြင်းပဲဖြစ်တယ်။ဒီအသိတရားကိုဘယ်လိုနည်းနဲ့ပဲရရဒီအသိတရားဟာတို့တွေရဲ့မသိစိတ်တောင့်တွေအကွယ်တွေမှာခိုကပ်နေတဲ့အမှောင်ရိပ်တွေကိုဖော်ထုတ်ပြီးအလင်းပေးလိုက်တဲ့မီးလုံးတစ်လုံးနဲ့တူတယ်။ဒီချက်ကကိုကိုကိုပြုပြင်ပြောင်းလဲမှုဖြစ်အောင်အထောက်အကူပြုတဲ့ပထမခြေလှမ်းပဲဖြစ်တယ်။တတိကိုအမြဲနှလုံးသွင်းထားတဲ့ကျင့်စဉ်ဟာတသက်လုံးမွေးမြူထားမဲ့ကျင့်စဉ်ပဲဖြစ်တယ်။အချိန်တိုင်းအခါတိုင်းမှာတို့တွေရှေ့မှာအခွင့်အလမ်းတွေရောက်လာမှာပဲဖြစ်တယ်။တို့တွေကကိုဘဝကိုပိုင်တဲ့သူတွေပါနိုးနိုးကြာကြာနေပြီးဘဝခီးမှာမောင်းခလုတ်ကိုတင်ထားလို့ရတယ်။လေးလေးစားစားဂရုတစိုက်နဲ့အသိစိတ်ရှိစွာနဲ့ပြုမှုဆောင်ရွက်လို့လည်းရတယ်။ကိုယ့်ရဲ့ကိုယ်မှာအမြဲအသိကပ်နေအောင်အားထုတ်ရမှာလှုပ်ဝက်ချက်ကတော့ကိုယ့်အပြုမှုဖြစ်လာဖို့ဇင်းမြစ်ကိုခြေရာခံလိုက်ကြည့်ခြင်းပဲဖြစ်တယ်။မတင့်တော်တဲ့အပြုမှုမျိုးတစ်မျိုးတည်းကိုထပ်တလဲလဲပြုမိအောင်ဖန်တီးနေတဲ့အယူအဆွဲတွေကိုဖော်ထုတ်စီစစ်နိုင်ရမှာဖြစ်တယ်။ဘဝခီးမှာမကြည်မနက်ခံစားချက်တစ်ခုပေါ်တိုင်းကိုယ့်ကိုအခွင့်အလမ်းတစ်ခုပေးနေမြဲဖြစ်တယ်လို့ခံယူပါဘဝခီးချောင်းမှာမကြည်နက်မှုတွေခံစားရတိုင်းသတိရှိဖို့အခွင့်အလမ်းတစ်ခုပေးနေတာပါအဲ့ဒီအခွင့်အရေးကတော့ကိုယ်စိတ်ထဲကိုပြန်ဝင်ကြည့်ပါငါစန္ဒအစစ်မှဟာဘာလဲငါပြုလုပ်ချင်တဲ့ပြောင်းလဲမှုကဘာတွေလဲလို့ပြန်မေးကြည့်ပါအဲ့ဒီမေးခွန်းထွက်လာမဲ့အဖြေကတော့ကိုယ့်ကိုယ်ကိုပြုပြင်ပြောင်းလဲမှုပြုလုပ်ရမှာဘာတွေလုပ်ရမလဲဆိုတာကိုညွှန်ပြနေပါပဲဖြစ်တယ်။အသည့်စိတ်နှိုးကြားလာအောင်ပြုလုပ်လို့ရတဲ့နည်းလမ်းတွေကတော့အများကြီးရှိတယ်။ကိုယ်စိတ်ရဲ့ခံစားချက်ကိုသတိထားပြီးအာရုံပြုခြင်းဟာကိုယ်အတွင်းစိတ်ပုံနဲ့ထိတွေ့ဆက်သွယ်လို့အလွယ်ဆုံးနည်းပဲဖြစ်တယ်။ခံစားချက်ဟာဒိုင်ခွက်ပေါ်ကမီးလုံးတွေပဲဖြစ်တယ်။မီးလုံးတစ်လုံးလင်းလာရင်အလေးထားပြင်ဆင်ရမယ့်အတွက်ပြဿနာတစ်ခုပေါ်နေပြီဆိုတာကိုတက်အပ်သိနိုင်တယ်။ကိုယ်အပြုမှုကိုတတိပြုမှုယုံမှမြနဲ့အတိဝင်လာနိုင်တယ်။ကိုကိုကိုပစ္စည်းစစ်ဆေးသူအဖြစ်ခံယူပြီးကိုကိုကိုစစ်ဆေးပါ။တချို့ကအတိတရားရဖို့နံရံတွေမှာစောင်ပုတ်လေးတွေကတ်ထားပြီးတတိပြုစေတဲ့နီလန်းကလည်းကောင်းတဲ့နီလန်းတစ်ခုပါပဲ။တကယ်ဆိုတော့ဘဝဆိုတာသင်္ကန်းစာတွေတင်ကြားနေတဲ့ចောင်းကြီးတစ်ចောင်းပါပဲကွယ်။ဘဝခီးမှာတိမှတ်စိတ်မကတ်မချင်းသင်္ကန်းစာကလည်းရနိုင်မှာမဟုတ်ပါဘူး။ဘဝခီးချောင်းမှာလက်ရှိရောက်နေတဲ့နေရာကနေရှစ်ဆက်လျှောက်လိုက်ရင်မိမိရဲ့သိမှတ်စိတ်ကိုပြုစုပြိုးထောင်ဖို့လိုနေတာပါမိမိအသိစိတ်ကမိမိရွေးချယ်တဲ့လမ်းလျှောက်နေတဲ့လမ်းမှားနေမှန်းတိလာရင်ပြုပြင်ပြောင်းလဲဖို့မနှောက်နှေးလိုက်ပါနဲ့ကိုယ့်ကိုဒုက္ခပေးနေတဲ့အမှုချင်းဇိုးတွေရဲ့ကြော့ခွင်းတွေကလွတ်အောင်ကြိုးစားရုန်းထွက်လိုက်ပါတူတူမလေးတို့ရေကြီးမေဒီနေ့ပြောနေတဲ့တတိပြုခြင်းဆိုတဲ့အကြောင်းအရာကိုမှန်လေးတစ်ချက်နဲ့ဥပမာဆက်ပြီးတော့ပေးခြင်းနဲ့ကွယ်တို့တွေကနေ့စဉ်မနေ့တိုင်းအိယာနိုးတာနဲ့ကြိမှန်လေးကိုကြိမိကြတာပါကြိမှန်လေးကလည်းတို့တွေကိုတတိပြုဖို့တတိပေးနေတယ်ကြိမှန်လေးကမလိန်တတ်ဘူးမညာတတ်ဘူးအရှိကိုအရှိတိုင်းပဲပြောနေတယ်တို့တွေရုပ်တွေချောလှနေတာရုပ်ဆိုးနေတာပိန်တာဝတာအရှိရှိတိုင်းပဲတတိပြုစေတယ်ကြည်မေတို့လိုအသက်60အရွယ်တွေကိုတော့ကြည်မှန်လေးကရုပ်တွေကြလာပြီးပြေတွေတွန့်လာပြီးအိုလာပြီးစသဖြင့်သတိပေးနေမှာပဲမင်းတို့လိုလူငယ်လေးတွေနုပြိုသူတွေကိုတော့လှတယ်နုပြိုတယ်အသားလေးတွေနုနယ်တယ်လို့သတိပြုစေမှာဖြစ်တယ်တကယ်လို့ဒီမျက်နှာမှာညစ်ပင်နေမယ်စွန့်ထင်နေမယ်မဲညစ်နေမယ်ဆိုရင်လည်းမှန်လေးမြင်ဒီအညစ်အကြေးတွေကိုဖျက်လိုက်လို့ရတယ် ကိုမျက်နှာကိုအရှိရှိတိုင်းမှန်ကြည့်မှမြင်နိုင်မှာဖြစ်တယ်။ဒီလိုသဘောပဲတူတူမလေးတို့၏ဒုတို့ရဲ့ဘဝအသက်တာမှာမှားယွင်းမှုတွေကိုသတိပြုနိုင်ဖို့သတိထားဖို့လိုတယ်။သတိပြုလာတဲ့အခါလဲအမှားကိုဖြိုခွင်းဖျက်ပစ်ပြီးထပ်မမှားအောင်သတိပြုရမှာပဲဖြစ်တယ်။ကြည်မီတို့ခရိယန်တွေယုံကြည်လက်ခံထားတဲ့တမန်ကျမ်းစာကလည်းအမှားယွင်းတွေသတိပြုဖို့အမျိုးမျိုးနည်းတွေနဲ့တွင်တင်ထားတယ်။မိမိဘဝကိုသတိပြုပြီးစမ်းစစ်ဖို့ရှင်ရာကုန်ဆိုတဲ့ပုဂ္ဂိုလ်ကနှုတ်ကပတ်တော်ကိုမှန်နဲ့နှိုင်းရှင်ပြထားတယ်။မှန်ဖြစ်တဲ့ဘုရားခင်ရဲ့နှုတ်ကပတ်တော်ကိုကြည့်ရှုတဲ့အခါမိရဲ့တဏ္ဍာန်တော်အစ်စ်အမှန်တွေတွေ့ရမယ်။အမှားတွေကိုတွေ့နိုင်မယ်လို့တွင်တင်ထားတယ်။နှုတ်ကပတ်တော်ကိုဖတ်ရှုလေ့လာတဲ့အခါမှာလျှက်တပြက်အမှုမဲ့အမှတ်မဲ့ဖတ်ရှုခြင်းမျိုးမဖြစ်စေဘဲစေစေဆက်ဆက်သတိပြုဖတ်ဖို့လိုတယ်။ပေါ်ပေါ်ဆက်ဆက်မဖတ်ရှုဘဲမိမိရဲ့အလိုအပ်ဆုံးအရာကိုသတိပြုရမယ်။မြင်တဲ့အရာကိုမမေ့ပြစ်ဘဲသတိပြုဖတ်ရှုရမှာဖြစ်တယ်။ဘုရားခင်ဤကြည်မှန်ကိုစူးစိုက်စွာဖတ်ရှုပြီးမိမိနှလုံးသားကိုဘုရားခင်ရဲ့နှုတ်ဘတ်တော်အလင်းထဲမှာစမ်းစစ်ဖို့လဲလိုတယ်။ဒီအရာတွေအတွက်အချင်းအာယုံစူးစိုက်မှုယိုသားမှုနှိတ်ချမှုနဲ့ဆက်ကပ်မှုတို့လိုအပ်တယ်ကို့တံတန်ကိုတွေ့မြင်ပြီးဖျားသခင်မြည်သည့်စကားကိုပြောနေကြောင်းတတိထားပြီးနှုတ်ထွက်စကားများအတိုင်းလိုက်လျှောက်ကြရမှာဖြစ်တယ်နှုတ်ကပတ်တော်ကိုဖတ်ရှုပြီးဆက်အချင်းချင်းမှုကိုလည်းနှုတ်ကပတ်တော်ကသွန်သင်ထားတာကိုသတိပြုပါဆန်းစစ်ခြင်းဟာနှုတ်ကပတ်တော်ကြည်မှန်ရဲ့ပထမအမှုတော်မြတ်ပဲဖြစ်တယ်တို့တွေမှန်ကိုကြည်ပြီးမျက်နှာကအညစ်အကြေးတွေကိုတုတ်ပြစ်လိုက်တယ်လို့နှုတ်ကပတ်တော်ဒီဟူသောမှန်ကိုကြည့်ပြီးအသက်တာကိုပြုပြင်ရမယ်။ပြန်လဲတိဆောက်ရမယ်။ဓမ္မောင်းကျမ်းထဲမှာယေပရောဟိတ်တွေဟာတန်ရှင်းရာဌာနကိုမဝင်မီမိမိရဲ့ခြေလက်တွေကိုရေနဲ့ဆေးကြောကြတယ်လို့အပြစ်သားဖြစ်တဲ့တို့တွေဟာလည်းနှုတ်ကပတ်တော်ရေနဲ့ဆေးကြောပြီးညင်ညင်းမှုတွေကိုတန့်ရှင်းစင်ကြယ်စေရမှာဖြစ်တယ်။နှုတ်ကပတ်တော်ဒီဟူသောမှန်ကိုကြည့်ပြီးမိမိရဲ့လူဟောင်းအဝတ်ကိုချွတ်ပြီးပုံတံပြောင်းလဲပြစ်ဖို့လည်းလိုအပ်တယ်။တမန်တော်ကြီးရှင်ပေါ်လူကဖျားခင်သားသမီးသည်နှုတ်ကပတ်တော်ကြည်မှန်ကိုကြည့်ရှုတဲ့အခါဖျားခင်သားတော်ကိုမြင်ရပြီးဖျားခင်ရဲ့ဝိညာဉ်တော်ကသူ့အားပုံသဏ္ဍာန်ပြောင်းလဲပေးခဲ့တယ်လို့တွင်တင်ထားတယ်။ပြောင်းလဲပေးတယ်ဆိုတဲ့ဥပမာနဲ့ပြောရရင်အယုတ်ဆိုးတဲ့ပိုတုံးလုံးကနေလှပတဲ့လက်ပြတကောင်လို့ပြောင်းလဲခြင်းမျိုးပဲဖြစ်တယ်။သခင်ယေရှုဖျားကိုယုံကြည်လက်ခံသူဟာအချိန်ပေးပြီးနှုတ်ကပတ်တော်ကိုလေ့လာရင်ခရစ်တော်ဖျားကိုတွေ့မြင်ပြီးသူဟာပုံသဏ္ဍာန်ပြောင်းလဲလာမယ်။ထူးခြားတဲ့အစင်းရောင်နဲ့ပြည့်စုံခြင်းကိုတမန်ကျမ်းစာကဖော်ပြထားတယ်။နှုတ်ကပတ်တော်ကိုအတိမတ်ပြုပြီးစင်ခြင်းအောင်မင်းနေစဉ်စိတ်နှလုံးကိုအတိပြင်စင်ပေးလျက်ဖျားသခင်ရဲ့ဘုန်းတော်ထင်ရှားစေမှာဖြစ်တယ်။တညတာအတွင်းမှာဘယ်ဝိညာဉ်သဘောရှိတဲ့ခရိယံများမဟုတ်ဘဲဖြစ်စဉ်တစ်ခုအနေနဲ့ဖျားသခင်ရဲ့ဝိညာဉ်တော်ကဖျားရဲ့မှန်အားဖြင့်အမှုပြုခြင်းဖြစ်တယ်။မှန်ကိုနေ့တိုင်းကြည့်ဖို့လိုသလိုနှုတ်ကပတ်တော်ကိုလည်းနေ့စဉ်ဖတ်ရှုစင်ခြင်းအောင်မြင်ပြီးလေ့လာလိုက်လျှောက်ရမယ်။တူတူမလေးတို့၏ဒီနေ့တို့တွေသတိပြုခြင်းအကြောင်းအရာနဲ့တွဲပြီးမှန်အကြောင်းလေးစဉ်းစားခဲ့ကြပြီးဖြစ်တယ်။အချုပ်ပြောရမယ်ဆိုရင်တော့နှုတ်ကပတ်တော်ဒီဟူသောမှန်ကိုကြည့်ပြီးတို့ဘဝတတ္တာမှာသတိပြုရမယ်အချက်တွေကိုမြင်ပြီးပြောင်းလဲသောအတ္တတည်းမှာဆက်လက်ရှင်သန်နေထိုင်ကြပါစို့လို့အကြံပြုရင်းကြီးမင်းရဲ့အစီအစဉ်မှာဒီနေ့ဒီမှာပဲရနာလိုက်ပါတော့မယ်ကွယ်ကွဲ့အဲ့လွယ်တဲ့ဘဝကြီးမှာကြားရသူတယောက်စီတိုင်းအတိတရားရှိပြီးဘဝခီးကိုတတိပြုပြီးဆက်လက်ရှောက်လန်းနိုင်ကြပါစေ။